ရိနိုင်ငံမှာအစိုးရရဲ့ချိုးရံချွေတာရေးအစီအစဉ်ကိုစတင်တဲ့ခေါင်းဆောင်နဲ့သူ့ရဲ့သဘောထားတင်လက်ဝဲရင်းပါတီတို့ရွေးကောက်ပွဲမှာမဲပြတ်သက်နဲ့နိုင်သွားပြီးတော့ယာရုကနှုတ်ထွက်ရမယ်ဝန်ကြီးချုပ်အန်တိုနီဆမ်မရက်စ်ဦးဆောင်တဲ့တမျိုးကြောင့်ဝါဒီ New Democracy Party ကိုမဲအများကြီးကြော်ရခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်အရရွေးချယ်ခံစီရီဇာပါတီရဲ့အကြီးအကဲ Alexis Tsipras ဟာနိုင်ငံမှာနှစ်ပေါင်း150ကာလအတွင်းမှာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။နိုင်ငံမှာနှစ်အတော်ကြာကျင့်သုံးလာတဲ့ချိုးချံချွေတာရေးမူဝါဒတွေကိုအဆုံးသတ်ပြစ်မယ်လို့ကတိပြုထားတာပါ။ဒါမဲ့လေဒီရွေးကောက်ပွဲရဲ့ရလဒ်ကြောင့်အဂရိနိုင်ငံကိုဥရောပတမကပြီးတော့နိုင်ငံတကာငွေချင်းကားသူတွေနဲ့ပြဿနာဖြစ်ရစေနိုင်ပါသေးတယ်။ Syriza Party ဟာမြန်မာအစိုးရမဖွဲ့ဘဲနဲ့နိုင်ငံကိုကိုယ်ပိုင်အုပ်ချုပ်နိုင်မဲ့လွတ်တော်အမတ်နေရာ150နေရာရဖို့နှစ်နေရာပဲလိုတာပါ။ Mr. Tsipras ကိုလက်ရရင်လွတ်လပ်သောဂရိနိုင်ငံသားများပါတီကထောက်ခံထားပြီးသားမလို့ညွန်မောင်းအစိုးရမြင်မြန်ဖွဲ့ဖို့အစဉ်ပြေပါ၏ရွေးကောက်ပွဲရလဒ်ကိုတနင်္လာနေ့မှာကျင်းပခဲ့ပြီးတော့အစ်စ်တက်လာမဲ့ဝန်ကြီးချုပ်ကလွတ်လပ်သောဂရိနိုင်ငံသားများပါတီရဲ့ခေါင်းဆောင်ပန်နိုစ်ကမန်နော့စ်နဲ့ဆွေးနွေးခဲ့ပါ၏အဲ့ပါတီဟာစီရီဇာပါတီနဲ့လုံးဝမတူသလောက်ရှိပေမဲ့နှစ်ပါတီလုံးကတော့လွန်ခဲ့တဲ့နှစ်အနည်းငယ်ကဂရိနိုင်ငံကိုနိုင်ငံတကာငွေကြေးထောက်ကူပေးခဲ့တာကိုစန့်ကျင်ခဲ့တာပါဂရိနိုင်ငံမှာရွေးကောက်ပွဲရလဒ်ကြောင့်ကမ္ဘာအစုရှယ်ယာဈေးတွေအစပိုင်းမှာကျဆင်းခဲ့ရပေမဲ့နေမြင့်လာတာနဲ့အမျှအခြေအနေပြန်ကောင်းလာပါတယ်။ဒါမဲ့လေဂရိကအစုရှယ်ယာဈေးတွေကတော့ဈေးကွက်ဖွင့်ပွင့်ခြင်းမှာမကြခင်မှာပဲ400ခန့်နီးပါးကျဆင်းခဲ့ရပါတယ်ရှင်။